ရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရီးယဟန်မဖုံးတော်ကြီး Charles Bow ကမြန်မာသူမြန်မာသားတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစေတမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဟာဖြစ်နိုင်တဲ့အရာပါ။ငြိမ်းချမ်းရေးသာတစ်ခုတည်းသောနိလန့်ပါလို့လည်းဖုံးတော်ကြီးကဆိုပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးနေမင်းကြီးကျွန်ုပ်တို့မြေပေါ်ထွန်းလင်းတောက်ပစေပါစို့လို့ဆိုပြီးဖုံးတော်ကြီး Charles Bow ကသူ့ရဲ့2019ခုနှစ်ခရစ်မတ်သဝင်လာမှာအခုလိုမွေးချလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကခရစ်တော်ပေါ်စဉ်ကာလဂျူးလူမျိုးတို့ဂျုံခဲ့ရသလိုနာတာရှိစစ်ပွဲတွေ၊မြားပြလုံးနဲ့နေရက်ဆွန့်ခွာကြရသူတွေ၊လူငယ်လူရွယ်တွေမလုံမချုံတဲ့တခြားမျိုးသားကိုရွှေ့ပြောင်းနေထိုင်ရတာတွေ၊ဥရိယာတိပြောင်းလဲမှုတွေနဲ့တိုင်းရင်းသားလူမျိုးကွဲတွေအကြာရင်ကြားစေဖို့လိုအပ်နေတာတွေဆိုတဲ့စိန်ခေါ်မှုတွေနဲ့အတူတမိုင်းရဲ့လမ်းစုံလမ်းကွာကိုရောက်ရှိနေကြောင်းလည်းဖုံးတော်ကြီးဘိုးကဆိုပါတယ်။မြန်မာနိုင်ငံကလူမျိုးစုပေါင်းစုံ၊ကျော်ဝမှုတဘာဝအသေးမြင့်နဲ့ပြည်စုံကုန်လုံးရဲ့ဘာသာရေးယုံကြည်မှုတွေနဲ့အတူဖျားသခင်ရဲ့ကောင်းချီးပေးမှုကိုခံယူရရှိထားပြီးဖြစ်တယ်လို့လည်းသူရဲ့ခရစ်မတ်သဝင်လာမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအတိုက်အဝန်းကလည်းမြန်မာနိုင်ငံကိုပြစ်တင်ပြောဆိုနေမဲ့အစားဒီမိုကရေစီရှင်သန်ရေးကျူပန်းလှုပ်ရှားမှုကိုနားလည်မှုပေးကြဖို့လည်းအာရှဂိုင်းကိုဖုံးတော်ကြီးများဖော်ချုပ်ရဥက္ကဋ္ဌလည်းဖြစ်သူဖုံးတော်ကြီးဘိုကတိုက်တွန်းလိုက်ပါတယ်။သဝင်လာရဲ့ညီကုန်းချုပ်မှာတော့ဖုံးတော်ကြီးကနိုင်ငံတကာအတိုက်အဝန်းအနေနဲ့မြန်မာသူမြန်မာသားတွေအပေါ်နဲ့မြန်မာတွေရဲ့အိမ်မက်တွေနဲ့ခံစားချက်မျက်ရည်တွေပေါ်နားလည်ပေးကြပါလို့တိုက်တွန်းထားပြီးမြန်မာနိုင်ငံဟာနိုင်ငံတကာရဲ့စာနာနားလည်မှုနဲ့အကြံဉာဏ်တွေသာလိုအပ်နေတာဖြစ်ပြီးဖြစ်တည်ရှုပ်ချက်မှုတွေကိုတော့မလိုအပ်ပါလို့လည်းမှတ်ကြားထားပါတယ်ခင်ဗျာ